ကိုဗစ်ကရောဂါကူးစက်မှုမြင့်နေစေမှုရွေးကောက်ပွဲမဲဆွယ်စီးရုံးရေးပိုင်းတွေမှာအွန်လိုင်းမီဒီယာကိုအားကိုးလာရတဲ့ပါတီတွေအတွက်တိကျတဲ့ထုတ်ပြန်မှုမရှိအောင်မို့ပါတီတစ်ခုနဲ့တစ်ခုကြားပြိုင်ဆိုင်မှုဟာမငြိမ်မျှမှုတွေအတုံးစိတ်ကွာခြားမှုတွေဖြစ်လာနိုင်ပါတယ်။တိကျတဲ့ညွှန်ကြားချက်ထုတ်ပြန်ပေးဖို့ပါတီငယ်တချို့လိုလားနေတဲ့အကြောင်းကျွန်မမိခမေးမြန်းတင်ဆက်ပေးပါမယ်။မကြာမီကျင်းပတော့မယ့်2020အထွေထွေရွေးကောက်ပွဲအတွက်ရပောင်း60မဲဆွယ်ကာလသတ်မှတ်ချက်အရပါတီအသီးသီးကပါတီအောင်နိုင်ရေးမဲဆွယ်စီယုံလှုပ်ရှားမှုတွေစတင်ပြုလုပ်နေပြီဖြစ်ပါတယ်။တကြောပြန်ကိုဗစ်ရောဂါကူးစက်မှုကလည်းပြင်းထန်နေစေကာလဖြစ်တာမို့မဲဆွယ်စီယုံရေးပိုင်းမှာပါတီတော်များများဟာလှည့်လည်စီယုံမှုတွေထက်အွန်လိုင်းကနေအဓိကထားမဲဆွယ်မှုတွေလှုပ်လာကြရပါတယ်။ဒီလိုဖြစ်လာပေမဲ့အွန်လိုင်းကနေမဲဆွယ်မှုပိုင်းနဲ့ပတ်သက်လို့တိကျတဲ့ထုတ်ပြန်မှုမရှိတာမို့အငင်းပွားစရာတွေဖြစ်လာနိုင်တဲ့အခြေအနေမျိုးကြုံလာမှာကိုပါတီတွေဘက်ကစိုးရိမ်လာကြတာပါလူပေါင်းသစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့အွန်လိုင်းမဲဆွယ်မှုပိုင်းကြုံရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့လက်ရှိရွေးကောက်ပွဲအခင်းအကျင်းကမျှတမှုမရှိတဲ့ပြိုင်ပွဲတစ်ခုဖြစ်နေတယ်လို့ပြောဆိုလိုက
်ရွေးကောက်ပွဲကော်မရှင်နဲ့ဒီကြကြဆင်းတဲ့စကားပြောဖို့လိုတယ်လို့ဆိုတင်တယ်တိုးတော်လို့ရွေးကောက်ပွဲကော်မရှင်ကလည်းပဲဘယ်သူမှဖက်လို့တာမျိုးစပြီးတော့ဆိုရေးကောက်ပွဲလုပ်ဖို့ပြင်ကြဲစင်ကြဲက level playing field ကရှိမှမရှိပါနဲ့ကျွန်တော်တို့ရဲ့တဘောကြီးအခြေအနေကတော်တော်လေးရုပ်ပြတ်ဆင်းရဲဖြစ်နေပြီ
။ COVID ကာလမှာရေးကောက်ပွဲကျင်းပကြတဲ့နိုင်ငံတကာကတချို့နိုင်ငံတွေမှာမဲဆွယ်စီးရုံးရေးပိုင်းကို social media ကနေတဆင့်လှုပ်ဆောင်တာတွေကြဲကြဲပြန့်ပြန့်လှုပ်လာတာမျိုးမြန်မာနိုင်ငံမှာလည်းဒီ2020ရေးကောက်ပွဲမှာအရင်နှစ်တွေနဲ့မတူဘဲ social media ကိုပုံမူအသုံးပြုလာကြတာတွေ့ရပါတယ်။မဲဆွယ်စီယုံရေးတရားဝင်ခွင့်မပြုခင်တွေက social media ကနေပါတီမိတ်ဆက်တွေနဲ့လူထုကြားကိုထိုးဖောက်လာကြပါတယ်။ Facebook ကိုအခကျင်းငွေပေးသွင်းကလူပိုတိအောင်ကျင်ညာတဲ့နီလန်းကိုအသုံးပြုလာကြပါတယ်။ online ဆက်သွယ်မှုပိုင်းကအရင်ကထက်တိုးတက်လာပေမဲ့မြို့ပေါ်မှာရှိတဲ့မြို့နယ်တစ်ခုနဲ့တစ်ခုမှာတော့ဆက်သွယ်ရရှိမှုကမတူညီတာတွေရှိနေပါသေးတယ်။မြို့ပေါ်မှာတော့ဒီလိုပြဿနာတွေနဲ့ရင်ဆိုင်နေရစေမှုဝေးလံခေါင်ပြတိုင်းရင်းသားဒေသတွေကိုကိုစားပြုရှင်ပြန်ရတဲ့ပါတီတွေအတွက်ကဒါဟာကြီးမားတဲ့စိန်ခေါ်မှုနဲ့မငြိမ်ညတဲ့ရှင်ပြန်မှုကိုဖြစ်စေတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကစိုင်းလိပ်ကတုံ့တက်လိုက်ပါတယ
်ပြီးကြတဲ့ပြဋ္ဌာန်းချက်တွေပြဋ္ဌာန်းမထားတဲ့ခါကျတော့ငွေကြေးတတ်နိုင်တဲ့လောက်ပေါ့နော် mainstream media တွေပေါ်မှာဩဇာလွှမ်းမိုးရင်လွှမ်းမိုးနိုင်တဲ့လောက်သူကလည်းဒါအသုံးချသွားနိုင်တယ်ဒီရဒုတိယဆိုင်တတိယဆိုင်လာမယ်ဆိုတော့လေအားလုံးကကျူးတင်ပြဆထားကြဖြစ်တယ်လိုအပ်တဲ့ကျူးတင်ပြင်ဆင်မှုတွေပြီးကန်းစမ်းထားမှုတွေအားလုံးတပြေးညီတိုင်းနာနိုင်အောင်သူတို့တိတိကျကျပေါ်ပြကြံထမ်းပေးနိုင်ပါတော့
နောက်ထပ်အခက်ခဲကတော့အွန်လိုင်းအသုံးပြုပြီးမဲဆွယ်တာမှာနည်းပညာပိုင်းနဲ့ငွေကြေးအခက်ခဲတွေပါရန်ပုံငွေအားနည်းတဲ့ပါတီနဲ့တတိပုဂ္ဂလပြိုင်ဆိုင်သူတွေအတွက်အွန်လိုင်းအသုံးပြုပြီးမဲဆွယ်ဖို့ကကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်နေပါတယ်တချို့ဖွံ့ဖြိုးပြီးအင်တာနက်မြန်လုံးမြင့်တုံးနိုင်တဲ့နိုင်ငံတကာကတချို့နိုင်ငံတွေမှာတော့အွန်လိုင်းမဲဆွယ်မှုပိုင်းမှာရွေးကောက်ပွဲအကြိုကာလအငင်းပွားမှုတွေပြဿနာအသေးစားတွေကအစကြီးမားတဲ့ပြည်ပခါမျိုးအထိကြုံရတာတွေရှိလို့ကော်မရှင်အနေနဲ့အမြန်ဆုံးတုံ့တက်လှုပ်ဆောင်ဖို့ကိုအွန်လိုင်းမီဒီယာဘိုင်းကိုဒေလာစောင့်ကြည့်မှုတွေလုပ်နေတဲ့ဦးမြတ်သူကပြောဆိုလိုက်ပါတယ
်။လက်ရှိအနေနဲ့ဖြားရဆုံးအများကြီးရှုပ်ဆွေးနေကြ UEC ဘက်ကနေပြီးတော့ဒီရေကောက်ပွဲတစ်ခုတော့ကြီးကျက်ဖို့အတွက်ပြုံလုပ်တဲ့စွန့်ရည်မရှိဘူးလို့ကျွန်တော်မြင်နေတယ်။အများကြီးပြင်ဆင်မှုတော့ဖို့လို့ရတယ်။ဒီဟာနဲ့ပတ်သက်ပြီးဝင်ကြိုင်နေဆိုတဲ့အမှတီပါတီတွေကတကယ်ပဲဒီ page ကိုအသုံးပြုနေရလား notification တွေခေါင်းမျိုးမှာ UEC ဘက်တောင်းဝန်ခံမှုလို့တယ်။သူတို့ကလည်းဒါမျိုးကြီးတောင်းဝန်ပြီးတောင်းဝန်ခံမယ်လို့ဆိုတော့ကျွန်တော်တို့ကဒီရေကောက်ပွဲမှာကိုမြင်နေရတဲ့ဆောင်နေရတာဘသူတကယ်ရမ်းနေရလဲဆိုရဲဟာကျွန်တော်တို့မေးဖို့ထူစရာရှိတယ်။အဲ့ဒီဟာတွေကလည်းဆောဆောရေကြောက်ဝင်ဆိုင်ရအငင်းပေါ်မှုဖြစ်စေလိမ့်မယ်ပေါ့။ကျွန်တော်တို့မှန်ရင်ရေကြောက်ပွဲဟာတော့ကိုကတော်တော်ရှုပ်ထွေးနေမယ် process တစ်ခုလုံးပြန်ဆန်းစစ်ဖို့လိုမယ
်။ရေကြောက်ပွဲမဲဆွယ်စီယုံရေးကျင့်ဝတ်အဖြစ်ပုံကိုယ်ရေးဘာသာရေးကြားမဖြစ်တည်မှုစတာတွေနဲ့ပတ်သက်ပြီးပုတ်ခတ်ပြောဆိုစီယုံတာတွေမလုပ်ဖို့ပါတီတွေလိုက်နာရမယ်စီးမြင့်အတိုင်းလိုက်နာပေးဖို့နဲ့ကျမ်းမာရေးဆိုင်ရာညွှန်ကြားချက်တွေအတိုင်းမဲဆွယ်ဖို့ကော်မရှင်ဘက်ကတော့ညွှန်ကြားထားပါတယ်။ကျမမိခါပါရန်ကုန်ကနေတည်တင်းပြေးပို့ထားတာဖြစ်ပါတယ်ရှင်။